ာအင်္ဂလိပ်ဘာသာကန်ဆာကန်ဒါမှာမြန်ပောင်းနိုင်ငံရေးလောကမှာသုံးလုံးနေတဲ့အီဒီမ်အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
to sugar coat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 SUGAR sugar COAT coat sugar ကတကြားကုတ်ကအပေါ်ကနေဖြူတာတကြားနဲ့ဖုံးတာလို့လုံောက်ဒီဝင်ရပြီးစစခုရဲ့တရက်ဒီဝင်ကတော့အပေါ်ကနေတကြားနဲ့ဖြူတာအပေါ်ကနေတကြားလောင်းတာအပေါ်ကနေတကြားဖုံးအုပ်တာဖြစ်ပါလေ။နောက်လိုမြန်မာမှာတကြားရေလောင်းထားတယ်လို့ဆိုသလိုပဲအဆိုးကိုအကောင်းနဲ့ဖုံးဖို့ကြိုးစားတာဖြစ်ပါလေ။ခါတဲ့ဆေးလုံးဆေးပြားအဝင်ကောင်းတာလေးအောင်အပေါ်မှာအချိုတက်နဲ့အုပ်ထားတဲ့ sugar coated pills ဆေးပြားတွေလိုပဲကောင်းမဲ့ခံရခဲ့တဲ့ဝင်းဆိုးမဲ့ကိစ္စရက်တွေနဲ့ပတ်သက်လို့အဆိုးကိုမပြောဘဲအကောင်းကိုပဲထုတ်ပြောတာမျိုးကိုဒီအတုံးကရည်ညွှန်းပြောတာဖြစ်ပါတယ်။ PDM ဆိုတဲ့ device တွေကတော့အချိုတက်တာမျိုးပဲဖြစ်ပါတယ်။ဆိုတဲ့လူတွေမချိုက်တဲ့ခါးသီးတဲ့ညနာစီမဲ့ကြောင်းရတစ်ခုခုကိုကြည်ကောင်းရအောင်ဒဏ်ခံရတာတက်တာရအောင်နားကြားကောင်းအောင်ချော့ပြောတာမျိုးအပြင်ပန်းမှာအမြင်လှရအောင်လူတွေကိုလှည့်စားဖို့ကြိုးစားတာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့ကိုသမ္မတဒေါနယ်ထရမ့်က2016သမ္မတရွေးကောက်ပွဲမင်းဆွေထုတ်ရှားစဉ်ကပြီးခဲ့တဲ့ခရီးတွေထဲမှာတစ်ခုကတော့သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကအတည်ပြုခဲ့တဲ့ဈေးနှုန်းသက်သာရေးကျန်းမာရေးပြည်သူ့ဆောက်ရှောက်မှုအစီအစဉ်ဖြစ်တဲ့ Affordable Healthcare Act ကိုဖျက်သိမ်းပြီးပိုကောင်းတဲ့ကျန်းမာရေးပြည်သူ့ဆောက်ရှောက်မှုအစီအစဉ်နဲ့အစားထိုးဖို့ကြိုးပမ်းမယ်လို့ပြီးခဲ့ရမှာဒါလို့ဒီ Republican ဆွတ်တော်အမတ်တွေရေးဆွဲထားတဲ့အစီအစဉ်တွေကိုဆွတ်တော်မှာမဲခွဲဆုံးဖြတ်ဖို့ကြိုးစားနေရမှာဒီအစီအစဉ်တွေနဲ့ပတ်သက်လို့ကတော့2026ခုနှစ်မှာအမေရိကန်နိုင်ငံသား26တန်းတို့ဟာကျန်းမာရေးပြည်သူ့ဆောက်ရှောက်မှုအမတ်ကမရှိဘဲနေကြလိမ့်မယ်လို့တွေးရှိခဲ့တဲ့အတွက်ကြောင့်လေအထူးသဖြင့်အထင်ကြီးက Washington Post စင်စာကြီးကဒီအချက်ကိုထောက်ပြပြီးDon't sugarcoat this ဆိုပြီးဒီအကြောင်းနဲ့ပတ်သက်ပြီးအချိုလာမတက်နေနဲ့လို့ခေါင်းကြီးမှရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Kirby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Please don't sugarcoat the facts, Mary. I think I can handle the truth.
Mary, အမှန်ကိုနားကြားကောင်းအောင်လို့ကြည်ပြီးမပြောပါနဲ့ဗျာ။ကျွန်တော်အမှန်ကိုခံနိုင်ရှိပါတယ်လို့ဒီပေးရပါတယ်။
Please don't sugarcoat the facts, Mary. I think I can handle the truth. Play along.
P-L-A-Y, along, အတူကစားတာဒါမှမဟုတ်ဒုရယဆိုရင်အတူလိုက်ပြီးတိခတ်တာဖြစ်ပါလေဒီအဆုံးရဲ့ idiom အဓိပ္ပာယ်ကလူတူဦးဒါမှမဟုတ်တစ်ခုခုနဲ့ပတ်သက်လို့အကျိုက်လိုက်ပြောတာဖြစ်ပါလေတနည်းတော့တစ်ခုခုကမဟုတ်ဘူးမတရားဘူးဆိုပေမဲ့လို့လေတစ်ဖက်ကလူစိတ်ဆိုးမှဆိုးလို့အချိန်ကြီးကဘာမှမပြောဘဲအလိုက်ထိုက်ချီနေတာတိခတ်နေတာမျိုးဖြစ်ပါလေဒီအဆုံးနဲ့ပတ်သက်လို့ဗြိတိန်နိုင်ငံထုတ် Telegraph သတင်းစာကြီးကအမေရိကန်သတင်းတောက်တွေကိုမိကွန်းထုတ်ခဲ့ရမှာအင်ဂျူရမာတမရဆောင်အစိုးရရဲ့သတင်းစာရှင်းလင်းပွဲတွေမှာသတင်းတောက်တွေကိုကင်မရာရိုက်ခွင့်မပြုတာသတင်းမှားရေးတဲ့အတွက် CNN သတင်းတောက်တူအလုပ်ဖြုတ်ခံရတာကိုပြင်းပြင်းထန်ထန်ဝေဖန်တာတွေတမရထရမ့်က Twitter ကတစ်ဆင့်သတင်းတောက်တွေကိုနှိမ်ချပြောဆိုမှုစသဖြင့်နဲ့ပတ်သက်လို့အမေရိကန်သတင်းတောက်တွေကဘာလို့တီးခံပြီးအလိုက်ထိုင်နေကြတာလဲဆိုပြီးတော့ Why do journalists play along ဆိုပြီးတော့ဒီ idiom ကိုတုံးခဲ့တာဖြစ်ပါတယ်ဒီတော့ရပါတယ်လို့ George ပြောပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Although I don't like John's idea I think it's best for me to play along
ကျွန်တော် John ရဲ့အကြံကိုမကြိုက်ပါနဲ့လို့တော်တော်စင်မှာတော့သူ့အကြိုက်လိုက်တာပဲအကောင်းဆုံးလို့ကျွန်တော်ယူဆတယ်လို့ဒီပင်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Although I don't like John's ideaI think it's best for me to play along.
Cool, now some thing to be magaro.
Rallying cry.
ဖြစ်ပါတယ်။စာလုံးပေါင်းက RALLYING rallying က RALLY rally ဆိုတဲ့ဝဟာရကဆင်းသက်လာပြီး noun နောက်အဖြစ်သုံးရင်လူလူစုဝဲကြီးဖြစ်ပြီး verb ကြိယာဖြစ်သုံးရင်တော့စုယုံနာစုယုံနာဖြစ်ပါတယ်။ Rallying ကဒီနေရာမှာနာမဝိသေသန adjective ဖြစ်အသုံးပြုထားပြီးCRY, cry, ဆိုတဲ့ငိုတန်း、オーダー、ချွန်းချော်တန်း、 ဆိုအဓိပ္ပာယ်ရတဲ့နာနောင်ကိုအထူးပြုထားတာဖြစ်ပါတယ်။သုခသူရဲ့တရားအဓိပ္ပာယ်ကတော့စီယုံဖို့အတွက်ကျွေးကြော်တာဖြစ်ပါတယ်။အီဒီယမ်ဆိုတဲ့တော့အဓိပ္ပာယ်ကလည်းစိတ်မကွာလှပါဘူး။လူတွေကိုအတက်စီတဲ့အတားစီတဲ့ကျွေးကြော်တာလူတွေကိုစီယုံစီတဲ့ယုံကြည်မှုဒါမှမဟုတ်အတွေ့အကြုံတရားဒါမှမဟုတ်ဆောင်ဖို့ကိုဆိုလိုတာဖြစ်ပါတယ်။ဥပမာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်2015ရွေးကောက်ပွဲတုန်းကလူတို့ကိုစီယုံနဲ့ကျွေးကြော်တာကတော့ပြောင်းလဲခြင်းတံပီးဖြစ်တယ်လို့အခုနောက်ဆုံးကျွေးကြော်တာကတော့ပြည်သူနဲ့အတူဖြစ်ပါတယ်။ဒါကလည်း NLD ရဲ့ Rallying Cry ဖြစ်ပါတယ်။ Rallying Cry ဟာတနည်း Battle Cry လို့လည်းတင်စားပြောကြပါတယ်။စစ်တရားမှာဇာတိသွေးဇာတိမှာတက်ကြွဖို့ကြွေးကြော်တာမျိုးဖြစ်ပါလေဒီတော့ကိုသမ္မတထမ်အစိုးရကသတင်းမီဒီယာတွေနဲ့ထိတ်တရင်ဆိုင်မှုတွေမကြာခဏရင်ဆိုင်ခဲ့ကြရမှာ fake news ဆိုတဲ့လောက်ကျန်တဲ့မဟုတ်မှန်သတင်းကိုသတင်းမီဒီယာတွေကထုတ်ပြန်နေကြတယ်လို့သမ္မတထမ်ကမကြာခဏပြောလို့ရှိရမှာခုလောလောဆယ်မှာတော့ CNN ကထရမ့်တက်ထောက်တူးနဲ့ရုရှားဘန်ဂျာဆက်သွယ်မှုရှိတယ်လို့ရေးခဲ့တဲ့သတင်းဟာမဟုတ်မှန်တာဖြစ်တဲ့အတွက်ကြောင့်လေဒီသတင်းကို CNN ကပြန်ရုပ်သိမ်းခဲ့တယ်လို့ဒီသတင်းနဲ့ပတ်သက်လို့တာဝန်ယူခဲ့တဲ့သတင်းတောက်သူကလည်းအလုတ်ကနေရဆဲပစ်ခဲ့ပါလေဒီအချက်ကို Trump အစိုးရကအစိုးရတွင်စီယုံဆော်အောဖို့ကောင်းတဲ့တရကတစ်ခုဖြစ်စေခဲ့တဲ့အတွက်ကြောင့်လေ A rallying cry in Trump's campaign against fake news ဆိုပြီးသတင်းမီဒီယာတွေကတုံ့နှုံးခဲ့ကြတာဖြစ်ပါလေဒီသတင်းနဲ့ပတ်သက်လို့ကြော်ရှိုးပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The rallying cry for Apple, the multi-international technology company, was think different.
Nanganaga kimi ni binya komi yi phit de Apple ye songbok ga ro atwe kho san tit ja ba so da be phit par de. Ti tong ne patte lo u ma ko na ta khaw lila chi ja ya aw ma.
The rallying cry for Apple, the multinational technology company, was think different.
ဒီတင်ပါ English American Second မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to sugarcoat, play along, a rallying cry.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။